ကချင်ပြည်နယ်တွင်ထက်မှန်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ပြည်တွင်းစစ်ဘေးဒုက္ခသည်အရေအတွက်ကပိုပြီးတိုးလာနေပြီးစားနပ်ရိက္ခာစေဝါစားတဲ့အရေးပေါ်အကူအညီလိုအပ်ချက်တွေရှိလာတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကဗီအိုအေကိုပြောပါတယ်။ကချင်ပြည်နယ်တွင်မြို့ရွာတွေကြားမှာကုန်စည်တချို့ကိုတည်ယူပို့ဆောင်ဝင်ပိတ်ပင်ထားတာကြောင့်လည်းအခက်အခဲတွေပိုပြီးရှိလာနိုင်တယ်လို့ခ တပ်ဖွဲ့ကြားဒီလာပိုင်းတွင်တိုက်ပွဲနေစဉ်ဖြစ်ပွားနေပြီးအထူးသဖြင့်ဗမော်မန်စီမိုးမောက်အင်ဂျာယန်တနိုင်ဖားကန်ဒေသတဝိုက်မှာဖြစ်ပါတယ်ဒီတော်တွင်မြန်မာစစ်တပ်ထိန်းချုပ်ထားတဲ့တောင်ကုန်းစခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒေသခံပြည်သူတွေမိမိတို့အိမ်ယာမှာမနေရတော့ပဲမြို့နဲ့မဝေးတဲ့အရက်ဒေသမှာပြည်တွင်းစစ်ဘေးရှောင် IDP တွေအဖြစ်တင်းဆောင်လာကြတာထောင်ကနန်းရှိလာပြီလို့ဒုက္ခတဲ့အရေးကူညီဆောင်ရွက်နေတဲ့ကချင်ငင်းချမ်းရေးကွန်ရက်တာဝန်ခံဒေါက်ခွန်ညာကပြောပါတယ
်။ဥမာမိုးမောက်မြို့နယ်ပေါ့မိုးမောက်မြို့နယ်ဆိုတာဗမော်နဲ့ကိုးမိုင်ပဲဝေးတယ်။အဲ့မှာဆိုလို့ရှိရင်ဥမာအရင်တုန်းကဆိုရင်တော့မိုးမောက်နဲ့ဗမော်လမ်းကဆိုရင်ဘယ်တော့မှမထီခဲ့တဲ့ရွာတွေပါဆိုမြို့နယ်ဆက်နေတာ哦။ဒါမဲ့အဲ့မှာတွေကကျတော့မြို့တိဆိုလဲစစ်တပ်ရှိတယ်၊နုံမလန်းဆိုလဲစစ်တပ်ရှိတယ်။အဲ့ကုန်းနေအနေပြီးပတ်ပတ်လဲကိုပတ်ချလဲကိုပြစ်တယ်။ပြစ်တဲ့အခါကျတော့သူ KIA ခိုင်းရင်လို့လည်းမဟုတ်ဘူး။သူဟာသူဒီအချိန်ရပြည့်နေတဲ့အခါကျတော့အဲ့ရလူတွေကအကုန်လုံးကအဲ့မှာအိမ်ထိတဲ့လူထိအဲကျွဲထိတဲ့လူထိအဲ့လိုမျိုးဖြစ်တဲ့အခါကျတော့သူတို့တွေကကိုယ့်အိမ်မှာကိုယ်နေလို့မရတဲ့အခါကျတော့ပြန်ချောင်ပြေးတာဗမုံမျိုးထက်ပြေးတာအဲ့ခါကျဖုံးကြီးတောင်းနေမှာပြည့်မိုးမောက်မျိုးမှာပြည့်တော့ဖျားတောင်းနေအစ်တို့မှာအဲ့လိုအကုန်ရောက်သွားတာအခုကတော့အကုန်လုံးကချင်းရောချမ်းရောဗမာရောအားလုံးပါသွားတာပေါ့ဒီခေါက်တော့ကြက်တနာရွာမှာကိုနေလို့မရတာကိုမော်တာချိကျလိုက်ဒီဘက်ကကျလိုက်အဲ့လိုမျိုးဖြစ်နေတော့
ဒီလိုစစ်ပေးဆောင်ပြည်သူအစ်စ်တွေတိုးလာချိန်မှာပဲငကူကလေးကတရုတ်မြန်မာနေစားတစ်လျှောက်မှာရှိသားပြီးသား IDP ဒုက္ခသည်စခန်းတွေမှာလည်းအရေးပေါ်လူအပ်ချက်တွေရှိလာနေတယ်လို့အဲ့ဒီစစ်ပေးဒုက္ခသည်တွေကို10နှစ်နီးပါးကြာကူညီကယ်ဆယ်ရေးလုပ်နေတဲ့အမည်မဟုတ်လို့သူအမျိုးသမီးတူကလည်းအခြေအနေကိုပြောပြပါတယ
်အခုလက်ရှိရှိနေတဲ့ IDP ကအမိုးအကာကိစ္စနံပါတ်1အရေးကြီးလို့အပ်တယ်ဒါကဘာလဲဆိုမန်စီမိုးမောက်မြို့နယ်ပြောမှဆိုပြရရင်ထင်းချုပ်အေရီယာအထက်ကပေါ့အဲ့ဒီစခန်းငါးခုထဲကအိမ်ခြေဆိုရင်အစ်စ်ပြန်ဆောင်တာကိုအလုံး900လောက်ရှိတယ်။နောက်ပြီးမှဒီပြန်မပြင်းလို့မဖြစ်တဲ့ဟိုင်ကအလုံးကြီး200ကျော်300နီးပါးအဲ့လောက်ရှိတယ်။ပြီးရင်အခုအကြောင်းဖွင့်လာတော့မယ်ဆိုတော့ကျောင်းသားတွေအတွက်စာအုပ်တောင်ဝယ်ပြီးဖို့ခက်ခဲတယ်ဆိုမှအဲ့ခါမိဘတွေကကလေးတွေရဲ့စာအုပ်စာရွက်စာတမ်းတွေပေါ့နော်ကူညီပေးပါဆိုပြီးပြောထားရှင်။နောက်ပြီးတော့အခုကလည်းနေ့တိုင်းညတိုင်းလို့ပြောရမယ်။မန်စီမိုးမောင်ဝတဲ့တိုင်းရှိတာတောက်ဆောင်ဖြစ်နေတယ် IGB ခန်းကနေလက်နဲ့ကြီးတယ်တောက်ဆောင်ကြားနေရတယ်။နောက်ပြီးတော့ IGB ကမှာရှိနေတဲ့တောင်းတဲ့အားလုံးကလည်းခဏပြောလို့ပဲသုံးထပ်သားနဲ့ထင်ရန်ကာထားတယ်။ဆိုရဲဟာကျတော့ဒီ10နှစ်ဆိုတဲ့မိုးတန်လေးတန်ကိုတော့ခဏရင်ရှိရတာကြောင့်ကျောင်းတွင်ကျွန်တော်တို့ပြန်ပြီးမှလုပ်ပြရမယ့်အနေအထားရှိတယ်
။စီဗီဒုက္ခသည်တွေရဲ့စိုးရိမ်ထိတ်လန့်မှုနဲ့ဒုက္ခကိုစက်တာစီဖို့ကလေကြောင်းတိုက်ခိုက်မှုတွေရပ်တန့်သွားရေးပဲဖြစ်တယ်လို့ကချင်ငင်းချမ်းရေးကွန်ရက်ဒေါခွန်ကြာကရှုမြင်ပါလေ
အရေးပေါ်လိုအပ်တာကကြတော့ဒီမကြချင်းမှဆိုရင်ဒီဆန်စီစားအကုန်လုံးပြတ်တော့မယ်အခုတရုတ်ကလည်းလုံးဝဝယ်လို့မရဘူးပိတ်ထားတယ်ဗမာပြည်ကနေလည်းတွင်းလို့မရဘူးပေါ့အဲ့တော့ဆန်လိုမျိုးဟာမျိုးပြည်တော့ငပြည်ငချောင်းငပဲလိုဟာမျိုးတွေတဲမယ်ဆိုလို့ရှိရင်ဖမ်းမယ်ဆိုတဲ့ဟာမျိုးဖြစ်နေတယ်ဥပမာဆိုစေးဝါတို့ဘာလို့ဆိုရင်မကြချင်းဆိုလိုလာမယ်မိုးတွင်းကလည်းရောက်လာမယ်ပေါ့အဲ့ဆိုလို့ရှိရင်တော့ဒါချက်တော့မှာပေါ့အခုကျမတို့မြင်ရောက်နေတာအဲ့တော့နံပါတ်1ကတော့ no fly zone လုံးရမယ်အဲ့ဒါမှပဲလူဘသူမဆိုထိခိုက်တန်ရာရတာလည်းသက်သာမယ်အခုကဘလို့ဖြစ်လဲဆိုလင်းရင်လာမယ်ဆိုပြီးဟိုကအတန်ထွက်ပြီးဟိုဥဩဆွဲပေးပြီးဆိုအကုန်ကကရုတ်ကျင်းထဲမှာပြီးလို့ရှိရင်တော့ဗာလဲဆိုလို့ရှိရင်ညဘက်မှာလာပြစ်လာဆိုပြီးမှအဲ့မှာချောင်းကပားမှာတော့အိတ်ရတာမျိုးကရုတ်ကျင်းမှာအိတ်ရတာမျိုးတွေဖြစ်တဲ့အခါကျတော့ဒါကတော်တော်အဆင်မပြေဘူ
း KIA KIU အဖွဲ့ဟာ1990နောက်ပိုင်းနဝရစီအစိုးရလက်ထက်မှာယာယီအပြစ်ကရဆဲရေးသဘောတူခဲ့ရာကအရသာတပိုင်းအစိုးရသမရဦးသိန်းစိန်လက်ထက်2011ကစလို့ကချင်ပြည်မှာတကြော့ပြန်တိုက်ပွဲဖြစ်လာရပြီး NLD အစိုးရလက်ထက်မှာ NCA အပြစ်ရစာချုပ်တဲ့ပါဝင်လက်မှတ်ထိုးနိုင်ဖို့စဉ်းစားညှိနှိုင်းနေချိန်မှာပဲဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းတိုက်ပွဲတွေပြန်ဖြစ်လာရပါတယ်အခုဆိုရင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ပေးဒုက္ခသည်စခန်း73ခုလောက်ရှိပြီးအရင်ကရှိသားပြီးသားဒုက္ခသည်တသိန်းနီးပါးအပါအဝင်အခုအစ်စ်ထထွက်လာကြသူတွေပါပေါင်းရင်စီပေးဆောင်ဒုက္ခသည်တသိန်း3000ဝန်းကျင်မှာရှိမယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကခန့်မှန်းထားကြပါတယ်ခင်ဗျာ